နိုင်ငံရဲ့အခြေအနေပြောင်းလဲလာတဲ့ဟောင်ကောင်မှာဒီမိုကရေစီရဲ့တက်ကြွအလှရှာသူတွေကိုအစိုးရကဆက်ပြီးနှိပ်ကွပ်နေချိန်မှာပဲဟောင်ကောင်ရဲ့အကြီးဆုံးဆရာမများတမကကသူတို့အဖွဲ့ကိုဖျက်သိမ်းလိုက်ပါတယ်။ဒီမိုကရေစီရဲ့ထောက်ခံတဲ့ဆရာမများတမကအဖွဲ့ကတရုတ်ပြည်မှာအစိုးရအပေါ်ဆန့်ကျင်မှုတွေရှိလာအောင်လုပ်ကိုင်နေတယ်လို့ဟောင်ကောင်အာဏာပိုင်တွေကပြီးခဲ့တဲ့တစ်ပတ်ကပဲဆွဆွဲပြောဆိုခဲ့ပါတယ်။ဟောင်ကောင်ဆရာမများတမကဟာအနီးရရှိတဲ့အကျိအခဲတစ်ခုဖြစ်တဲ့အတွက်ဖယ်ရှားပြစ်တဲ့နယ်ဆိုပြီးတရုတ်ပြည်မှာအစိုးရပိုင်းသတင်းဌာနကပြောဆိုလိုက်ပြီးနိုင်ပိုင်းအကြံမှာပဲဟောင်ကောင်အစိုးရနဲ့တမကကြားတီလိုအခြေအနေတွေပေါ်ပေါက်လာတာပါဆရာမများတမကအဖွဲ့မှာအဖွဲ့ဝင်9000ခွဲရှိပြီးတော့ဟောင်ကောင်ကတခုတည်းသောအကြီးဆုံးအလုပ်သမားတမကတခုလည်းဖြစ်ပါတယ်မနစ်ကပဲတရုတ်ပြည်မှာအစိုးရကအတီးပြုတ်ပြတ်ထန်လိုက်တဲ့အမျိုးသားလုံခြုံရေးဥပဒေနဲ့ဟောင်ကောင်မှာတင်းကျပ်စွာအုပ်ချုပ်လာတာပါအဲ့ဒီဥပဒေနဲ့ပဲဟောင်ကောင်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတရားကျော်တို့အဖမ်းခံထားရတာဖြစ်ပါတယ်